ရှမ်းပြည်နယ်တာချီလိမ့်မြို့ဝမ်ကောင်းရက်ကွက်ရဲစခန်းမှာဒီကနေ့ဇန်နဝါရီလ14ရက်နေ့နေ့လယ်ပိုင်းလောက်ကဘုံးနှလုံးဇက်တိုက်ပေါက်ကွဲခဲ့ပါတယ်။စကိုင်းတိုင်းမူရဘက်မှာလည်းစစ်ကောင်စီကလမ်းဖွင့်ပွဲအခမ်းအနားလုပ်ခန်းနီးမှာပေါက်ကွဲမှုဖြစ်လို့ပွဲဖြတ်ခဲ့ရပါတယ်။စစ်ကောင်စီတပ်တွေနဲ့ထိတွေ့တိုက်ပွဲတွေအများဆုံးဖြစ်နေတဲ့စကိုင်းတိုင်းဒေသကြီးကဒေသတချို့မှာတော့လူဝင်အားအများပြားပါတဲ့ဆန္ဒပြပွဲတချို့ပြန်ပြီးတော့ရှိလာနေပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
ချမ်းပြည်နယ်တာချီလိမ့်မြို့ဝမ်ကောင်းရက်ကွက်တာချီလိမ့်မြို့မှာရဲစခန်းမှာဒီကနေ့ဘုံးနှလုံးဇက်တိုက်ပေါက်ကွဲခဲ့ပါတယ်။အသေးစားဘုံးပေါက်ကွဲမှုတွေအတွင်းအဆောက်အဦအနည်းငယ်ပျက်စီးခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူတော့မရှိဘူးလို့ရဲစခန်းအနီးဝန်းကျင်မှာနေထိုင်သူတို့ကပြောပါတယ်။ဒီကနေ့ဘုံးကွဲမှုနဲ့ဆိုရင်တာချီလိမ့်မှာအခုတစ်ပတ်အတွင်းဘုံးကွဲမှုပေါင်း၄ချိန်ဖြစ်ခဲ့ပြီးတော့လူ၁၀ဦးဝန်းကျင်အဖမ်းခံထားရတယ်လို့သူကပြောပါတယ်
။ဘုံးပေါက်တာလေးဟိုပါလေ။အဲရဲစခန်းကလေပါကုန်းနည်းနည်းဖြစ်နေတယ်။ကုန်းပေါ်မှာလိုမျိုးဖြစ်နေတယ်။အဲကုန်းရဲ့အနောက်မှာအဲတိုင်ရဲ့အနောက်မှာလမ်းလေးရှိတာအဲလမ်းဖန်းကြီးပြစ်လိုက်တာ။အဲရေဆဲရှိတဲ့တိုင်အနောက်မှာလေအရင်ကလည်းဘုံပေါက်ပြီးရဲ့အဲဘုံပေါက်ကလေးအောင်ပါလေ။ဟိုတခြားနေရာတွေတချို့နေရာတွေမှာဟိုဖုန်းတွေဖြစ်တယ်။ပြောလို့ပဲသူတို့မထင်မထင်လို့ဖမ်းကလူငယ်၁၀လောက်ရှိပြီ
။စကိုင်းတိုင်းမူရွာမြို့မှာလေပေ80လမ်းနဲ့အောင်တပြေလမ်းနှစ်လမ်းဖွင့်ပွဲအခမ်းအနားတွေကျင်းပနေတဲ့မနက်9နာရီခွဲဝန်းကျင်လောက်မှာအောင်တပြေလမ်းနောက်မှာပောက်ကွဲတန်နေကြတဲ့အတွက်ဖွင့်ပွဲနှစ်ခုလုံးဆက်ပြီးတော့မကျင်းပနိုင်ခဲ့ကြဘူးလို့မုံရွာမျိုးကအဲ့ဒီလမ်းတွေရဲ့အနီးဝန်းကျင်မှာနေထိုင်သူတွေကပြောပါတယ်။ပောက်ကွဲတဲ့အတန်တွေကြားရပေမဲ့ဘယ်နားမှာဘယ်လိုပောက်ကွဲတယ်ဆိုတာအတိအကျကိုတော့မြို့ကန်တွေကမပြောနိုင်ပါဘူး။စကိုင်းတိုင်းထဲမှာအာနာသိမ့်မှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းအခုရက်ပိုင်းအတွင်းမှာအင်အားပြန်ကောင်းလာပါတယ်။မုံရွာပင်မတပိတ်ဦးဆောင်ကော်မတီအဖွဲ့ဝင်တွေနဲ့ကနီပလဲရင်းမပင်စတဲ့ဒေသတွေကဆန္ဒပြသူတွေပူပေါင်းပြီးထောင်ချီအင်အားနဲ့ဇန်နဝါရီလ10ရက်နေ့တည်းကဆန္ဒပြပွဲတွေကိုပုံမှန်ပြန်လုပ်လာကြပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲရွာပေါင်းစုံတပိတ်တွေကဆန္ဒပြသူတွေနဲ့ပူပေါင်းဆန္ဒပြနေကြတယ်လို့မုံရွာပင်မတပိတ်ဦးဆောင်ကော်မတီအဖွဲ့ဝင်တူက VOA ကိုကုလို့ပြောပါတယ်
။ဟိုကျွန်တော်သွားတဲ့ကနီပလဲရင်းမပင်နေတဲ့မှာကျွန်တော်ဒီလက်နက်ကန်လာကြပူပြီးအားကောင်းတယ်အကောင်းတဲ့အချိန်မှာကျွန်တော်တို့လက်မလူတပိတ်တဲ့ပုံပေါ်ဆောင်ပြည့်ခါမှာဒီနိုင်ငံရေးရာကထုတ်ရှားမှုကလည်းအင်တာအကောင်းနဲ့ကျွန်တော်ဖြတ်ပြန်တယ်ပြည့်ခါမှာဒီလက်နက်လမ်းကြီးကကျွန်တော်ထုတ်ရှားမှုကလည်းအကောင်းနဲ့ဆိုဖြတ်တယ်အခုဒီခါမှာအာနာချင်းကျွန်တော်တို့ဟန်တင်းနေပြီတော်လန်နေတယ်အခုကတော့ဒီနေ့ကဟန်တင်းနေပြီတော်လန်လို့မဟုတ်ဒီနေ့ဒီချိန်ကမှရဒီလိုမျိုးပုံစံဒီရောက်လာတယ်ဆိုတော့အခင်ချင်းမျိုးကိုကျွန်တော်ကပုံဖော်ပြီးတော့ပြတတ်နေတယ်ဒီနေ့ဒီကိစ္စပေါ်ဆောင်တာဖြစ်ပါရ
ဲ့အင်အားပြန်ကောင်းလာတဲ့ဆနပြသူတွေကိုယောက်ျားတက်ဖွဲ့မုံရွာတံမဏိအဖွဲ့စသဖြင့်အဲ့ဒီအနီးဝန်းကျင်မှာရှိကြတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကလိုက်ပါဆောင်ရှောက်ပေးခဲ့ကြတယ်လို့မုံရွာပင်မတပိတ်ဦးဆောင်ကော်မတီအဖွဲ့ဝင်ကပြောပါတယ်။ဆက်နာသိမှုစန့်ချီဆန္ဒပြမှုအကောင့်နဲ့ရင်းမပင်မျိုးနယ်ကတချို့ကျေးရွာတွေကိုစစ်ကောင်စီတပ်တွေကမနေ့ကလေကြောင်းကနေပြစ်ခတ်တာတွေရှိတာကြောင့်တချို့ရွာတွေရွာလုံးကျွတ်ရှောင်နေကြရတယ်လို့ရွာပေါင်းစုံတပိတ်စစ်ကြောင်းဦးဆောင်သူက VOA ကိုပြောပါတယ်
။ကျွန်တော်တို့ဘက်မှာလည်းဒီဟိုကျွန်တော်တို့လုပ်ခဲ့တဲ့တပိတ်တွေကတော့ကျွန်တော်ရင်းမပင်နဲ့အလဲမေဇာကပေါ့နော်အရွာပေါ့ပြောရင်တော့ကျွန်တော်တို့သမိုင်းမနေ့ကဆိုလို့ရှိရင်ကျွန်တော်တို့သမိုင်းမောက်ထားတဲ့သမိုင်းမောက်ပြီးတဲ့ရွာတွေပေါ့နော်မနေ့ကဆိုလေနဲ့ဝင်ပြစ်သွားတာကြီးတွေ့တာပေါ့လေအဲတော့လေကျွန်တော်တို့သမိုင်းမောက်ခဲ့တဲ့ရွာတွေကလောလောဆယ်တော့ဟိုတိမ်းဆောင်နေရတာပေါ့အဲမနေ့ကအချိန်နေဆိုလို့ရှိရင်ပေါ့လေအရင်နေ့ကကျွန်တော်တို့တွေအရင်တရက်နေ့ကတော့သမိုင်းမောက်ခဲ့တဲ့ရွာတွေပေါ့ဒီကတော့အဲရွာတော့ရင်းမပင်နေကဆိုလဲဒီရမောင်နိုင်တို့ဒီပလဲနေတယ်ဆိုလဲပထိုးတာအဆရှိတယ်ပေါ့နော်အဲ့လိုရွာတွေမှာကျွန်တော်တို့သွေးမောက်ခဲ့ကြတာပေါ့အဲဒီသွေးမောက်တာလေရွာတွေကလည်းလောလောဆယ်တော့မနေ့ကတော့ဘောကနေတောင်းနဲ့ပြစ်ပြီးတော့အဲဒီနေတောင်းနဲ့ဒီဆက်ကဆာတွေချလာတယ်အဲဒီကြီးရွာလာတွေကသိမ်းဆောင်နေရတယ်ဗျာမရှိဘူးသူများက
စစ်ကောင်စီတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းတွေကတချို့ရွာတွေမှာလက်ရှိအခြေအနေအထိရွာလုံးကျွတ်ဆေးပြေးလို့ရတိမ်းဆောင်နေကြရပါတယ်ဒီကြားတွေကပဲလုံခြုံရေးအခြေအနေပေါ်မူတည်ပြီးဆရာနာရှင်စန့်ကျင်ရေးချစ်တဲ့ဆန္ဒပြပွဲတွေလုပ်နေကြတာဖြစ်ပါတယ်ရှင်
မက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်